အနာဂတ်မှာဖြစ်ပျက်မဲ့ဒုက္ခဆင်းရဲခြင်းဘေးဒဏ်ကြီးအကြောင်းကိုကျွန်တော်ဆက်လက်ပြီးဝင်ငှသွားမှာဖြစ်ပါတယ်။အနာဂတ်မှာဒုက္ခဆင်းရဲခြင်းဘေးဒဏ်ကြီးကာလရောက်လာမယ်လို့ယေရှုခရစ်မိန့်တော်မူသောကြောင့်အေကံမုန့်ချရောက်လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ဟာအနာဂတ်ကိုသိတော်မူသောဖခင်သခင်ဖြစ်တော်မူသည်တာမကအနာဂတ်မှာဖြစ်ပျက်မဲ့ဒုက္ခဆင်းရဲခြင်းဘေးဒဏ်ကြီးကနေလူသားတို့ကိုကယ်တင်နိုင်သောတပါးသေးသောဖခင်သခင်ဖြစ်တော်မူသောကြောင့်အနာဂတ်မှာဖြစ်ပျက်မဲ့ကျွန်တော်တို့သိသင့်သိထိုက်တဲ့အရာများကိုကြိုတင်ပြတော့ပြောပြတော်မူခြင်းဖြစ်ပါတယ်။ဒါယေလအခိုင်ကိုအငယ်29အရာဘေးရန်ရေးကာလဟာပထမ3နှစ်ခွဲနဲ့ဒုတိယ3နှစ်ခွဲအားလုံးပေါင်း9နှစ်ကြာမှဖြစ်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ဘေးရန်ရေးကာလမှာကြာရောက်မဲ့ဒုက္ခဆင်းရဲခြင်းဟာကမ္ဘာမှာတစ်ခါမှမဖြစ်ဘူးတဲ့အရာ။နောင်လဲမဖြစ်မဲ့ကြီးစွာသောဒုက္ခဘာနဲ့မှနှိုင်းလို့မရတဲ့ကြီးစွာသောဒုက္ခဖြစ်တဲ့အကြောင်းယေရှုခရစ်တော်ကကြိုတင်ပြတော့ပြောပြတော်မူပါတယ်။ဘေးရန်ကြီးကာလမှာဖြစ်ပျက်မဲ့ဒုက္ခဆင်းရဲခြင်းတွေကိုဗျာဒိတ်ကျမ်းအခန်း6ကနေ19ကျမ်းမှာအတိအလင်းဖော်ပြထားပါတယ်။အဲ့ဒီကျမ်းချက်တွေမှာတစိတ်9ချက်တဘိုး9လုံးနဲ့ဖလား9လုံးစသဖြင့်တွေ့ရပါတယ်။အဲ့ဓာတွေဟာခရစ်တော်ကိုမယုံကြည်ခြင်းကြတဲ့လောကီလူသားများအပေါ်ဖယားသခင်တရားစီရင်တော်မူခြင်းကိုပုံဖော်ပြတာနေခြင်းဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခန်း6မှာဖော်ပြထားတဲ့ဘေးဒဏ်ရေးကာလမှာဖြစ်ပျက်မဲ့ဒုက္ခဆင်းရဲခြင်းကိုစပြီးတော့လေ့လာကြပါစို့။ဗျာဒိတ်ကျမ်းအခန်း6အငယ်1နဲ့2ကိုကျွန်တော်ဖတ်ပြပါမယ်။တိုးတငယ်သည်တစိတ်9ချက်တွင်တစ်ချက်ကိုဖွင့်သောအခါငါကြည့်လျင်မိုးကြိုးတံမီတကဲ့သို့တရဝါလေးပါးတွင်တပါးကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏ထိုအခါငါကြည့်လျင်မင်းပြူတစည်းရှိ၏မင်းစည်းသောသူသည်လေးကိုကင်၏သူ၌တရဖိုးကိုပေးတော်မူ၏အောင်မြင်လျက်၎င်းအောင်မြင်ခြင်းငှာ၎င်းထွက်သွား၏လို့ယောဟန်ကခရစ်တော်ဖွင့်ပြတော်မူသောဗျာဒိတ်တော်ကိုပြောပြထားပါသည်တစိတ်9ချက်ကိုဖွင့်တဲ့တိုးတငယ်ဟာခရစ်တော်ကိုယဉ်ညွန်းခြင်းဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခိုင်ငါအငယ်1ကနေ9အထိကိုကျွန်တော်ကြည့်ရင်တစိတ်ခုနှစ်ချက်ခတ်တဲ့စာဆောင်ကိုဖွင့်ထိုက်တဲ့သူဟာယေရှုခရစ်တော်တပါးတည်းသာရှိတဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ခရစ်တော်ကတစိတ်ခုနှစ်ချက်ကိုတစ်ခုချင်းဖွင့်တဲ့အခါဘေးဒဏ်ရေးကာလမှာကြာရောက်မဲ့ဖယားသခင်အမျက်တော်နဲ့ဆိုင်တဲ့ဘေးဒဏ်များကိုကျွန်တော်တို့တွေ့ရပါတယ်။ပထမတစိတ်ကိုဖွင့်တဲ့အခါမင်းပြူစည်းတဲ့သူကလဲကိုကင်ပြီးတော့တရဖို့လဲသူ့မှာရှိတဲ့အကြောင်းတွေ့ရပါတယ်။မင်းပြူစည်းတဲ့သူဟာအန်တီခရစ်ဖြစ်ပါတယ်။အန်တီခရစ်ဆိုတာခရစ်တော်ကိုစန့်ကျင်ပုံကန်တဲ့စာရမာဏဖြစ်ပါတယ်။မင်းပြူကိုစီးပြီးထွက်လာတဲ့အန်တီခရစ်ဟာလဲကိုကင်ပေမဲ့သူ့မှာမြားမရှိကြောင်းတွေ့ရပါတယ်။လဲဆိုတာဟာစစ်ပွဲရဲ့သင်္ကေတဖြစ်ပါတယ်။အန်တီခရစ်ကလဲကိုကင်ပေမဲ့သူ့မှာမြားမရှိခြင်းဟာစစ်ပွဲကိုမတိုက်ရဘဲငြိမ်းချမ်းရေးကိုပဋိညင်သဘောတူစာချုပ်နဲ့အယယူလိုက်ခြင်းကိုပုံဆောင်ပါတယ်။ဘေးဒဏ်ရေးကာလအစပိုင်းမှာအန်တီခရစ်ကဣသရေလခေါ်ဣသရေလလူမျိုးများနဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုချုပ်ဆိုမှာဖြစ်ပါတယ်။ဒါပေမဲ့ဘေးဒဏ်ရေးကာလဒုတိယ3နှစ်ခွဲမှာအန်တီခရစ်ကသူ့ရဲ့ဂတိကိုချိုးဖောက်ပြီးတော့ဣသရေလလူမျိုးတွေကိုတိုက်ခိုက်လာမှာဖြစ်တယ်။အန်တီခရစ်ကိုတရဖို့ပေးထားခြင်းဟာဒီလောကကိုအုပ်ချုပ်တဲ့သူအဖြစ်လောကီသားများကရွေးချယ်လိုက်တာကိုဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီတော့အန်တီခရစ်ဟာဘေးဒဏ်ရေးကာလအစပိုင်းမှာငြိမ်းချမ်းရေးအတုအယောင်နဲ့ဒီကမ္ဘာလောကကြီးကိုအုပ်ချုပ်တဲ့သူဖြစ်လာမှာဖြစ်တယ်။ဒါပေမဲ့အန်တီခရစ်ရဲ့ငြိမ်းချမ်းရေးအတုအယောင်ဟာကြာကြာခံမှာမဟုတ်ဘူး။ဒုတိယတစိတ်ကိုကြည့်ကြပါစို့။ဗျာဒိတ်ကျမ်းအခန်း6အငယ်3နဲ့4အရာဒုတိယတစိတ်ကိုဖွင့်တဲ့အခါအန်တီခရစ်ဟာအမှန်တကယ်ဘသူလဲဆိုတာပေါ်လာပါတယ်။အခန်းငယ်လေးထိုအခါမင်းနေတစည်းထွက်၍စီးသောသူသည်ငြိမ်ဝတ်ခြင်းကိုမိကြီးကရုပ်သိမ်းခြင်းဟာ၎င်းမိကြီးသားတို့ကိုအချင်းချင်းအသေးသက်စေခြင်းဟာ၎င်းအခွင့်ရ၏သူ၌ဓာကြီးကိုပေးတော်မူ၏လို့တွေ့ရပါတယ်ကပငြိမ်းချမ်းရေးအတွက်မင်းပြူစီးပြီးတော့ထွက်လာတဲ့အန်တီခရစ်ဟာဒုတိယတစိတ်ကိုဖွင့်တဲ့အခါမှာတော့မင်းနေကိုစီးပြီးငိန်ဝတ်ချင်းကိုဒီကဘာမီကြီးပေါ်ကနေရုတ်သိမ်းဖို့ထွက်လာပါတယ်။ဣသရေလနဲ့ငိန်ချိုင်းရဲ့သဘောတူစာချုပ်ကိုချိုးဖောက်ပြီးတော့ဂျိုးလူမျိုးများစွာကိုတပ်ဖြတ်မှာဖြစ်တယ်။လူသားအချင်းချင်းအသေးသက်အောင်အန်တီခရစ်ကလှုပ်ဆောင်လာမှာဖြစ်ပြီးကဘာမှာစစ်ပွဲတွေအချင်းချင်းတပ်ဖြတ်မှုတွေဟာနေရာကမှာမြင်တွေ့ရမှာဖြစ်တယ်။တတိယတစိတ်ကိုဆက်ပြီးကြည့်ကြပါစို့။ဗျာဒိတ်ကျမ်းအခန်း6အငယ်9နဲ့6တတိယတစိတ်ကိုဖွင့်သောအခါ တတ္တယတရဝါကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏ထိုအခါငါကြည်လျင်မျက်နှာတစ်စီးရှိ၏မျက်စီးသောသူသည်ချိန်ခွင်ကိုကန်၏တရဝါလေးပါအလေ၌ပြောတန်ဟုမူကားဒီနာ၏တပြားနှင့်ဂျုံဆန်တစ်ခွက်ကိုရ၏မူယောဆန်ငါးခွက်ကိုရ၏စီနှင့်စပြည့်ရည်ကိုမပြတ်စေနှင့်ဟုဆိုသည်ကိုငါကြား၏လို့တွေ့ရပါတယ်ပထမမင်းဖြူဟာငိမ့်ချမ်းရေးတင်ကေတဒုတိယမင်းနီဟာသွေးချောင်းစီးတဲ့တင်ကေတအခုတတ္တယမင်းနဲ့ဟာအစာရေစာခေါင်းပါခြင်းနဲ့သေခြင်းတင်ကေတဖြစ်ပါတယ်မင်းနဲ့စီးတဲ့သူကချိန်ခွင်ကိုကင်ထားခြင်းဟာအစာခေါင်းပါမှုကြောင့်အစာအစာကိုအတိုင်းအတာကန့်သက်ချက်နဲ့သာဝယ်လို့ရတယ်ဆိုတဲ့သဘောပဲဖြစ်ပါတယ်ဒီနာရစ်တပြားဟာယောမခေတုံးကတမန်လူတဦးရဲ့တနေ့လုံးလောက်အားခဖြစ်ပါတယ်ဘေးရန်ကြီးကာလရောက်ရင်လူတဦးရဲ့တနေ့လုံးလောက်အားခနဲ့ဂျုံဆန်တစ်ခွက်ဒါမှမဟုတ်မူယောဆန်ငါးခွက်ဝယ်လို့ရမှာဖြစ်တယ်စီနဲ့စပြည့်ရည်ဝယ်ဖို့အတွက်ကတော့ပတ်စံကြမှာမဟုတ်ဘူးကဘာအရရက်မှာစစ်ပွဲတွေကြောင့်အစာခေါင်းမလာမှာဖြစ်ပြီးအစာရေစာငတ်မှုမှုကြောင့်သေဆုံးသူများစွာရှိမှာဖြစ်ပါတယ်ဇဒုထတစိုက်ကိုကြည့်ကြပါစို့ဇဒုထတစိုက်ကိုဖွင့်တဲ့အခါမင်းမွဲတစည်းရှိမြင်းစီးသောသူသည်မရဏဟုသောအမည်ရှိမရဏနိုင်ငံသည်ထိုသူနောက်သူလိုက်လေ၏သူသည်မိကြီးလေးစိတ်တစ်စိတ်ကိုအစိုးရ၍ဒါပေမွတ်သိခြင်းပေနာ၍သေးပေမိသားရဲ့အဖြစ်တပ်ပိုင်သောအခွင့်ရ၏လို့အခန်းငယ်ခုနှစ်ကနေရှစ်ကြားမှာတွေ့ရပါတယ်ဒီကြမ်းချက်တဲကမင်းမွဲဆိုတာဟာလူသေးအလောင်းကိုဆိုလိုခြင်းဖြစ်ပြီးမရဏဆိုတာသေခြင်းကိုဆိုလိုတာဖြစ်ပါတယ်အနာဂတ်မှာကြာရောက်မဲ့ဘေးဒဏ်ကြီးကာလမှာကပလူဦးရေလေးပုံတပုံရခိုင်နှုံးနဲ့ပြောရရင်25ရခိုင်နှုံးသောလူတို့ဟာစစ်တံကြောင့်၎င်းမွတ်သိခြင်းဘေးဒဏ်ကြောင့်၎င်းနာခြင်းဘေးကြောင့်၎င်းတောရိုင်းတလိပ်ဆန်များရဲ့ဘေးကြောင့်၎င်းသေဆုံးကြမှာဖြစ်ပါတယ်အခုကပလူဦးရေဟာ9ကရီလောက်ရှိတယ်လို့အမေရိကန်နဲ့ကုလသမဂ္ဂလူဦးရေစည်းရုံးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်ဇဒုထတစိုက်ကိုဖွင့်တဲ့အခါသေဆုံးကြမဲ့လူဦးရေကိုအခုကမ္ဘာလူဦးရေစည်းရင်းနဲ့ကျွန်တော်တို့တွက်ကြည့်လိုက်ရင်တက္ကရီကျော်မှာဖြစ်ပါတယ်ပြင်စမတစိုက်ကိုကြည့်ကြပါစို့အခန်းငယ်6ကနေ17ကြားမှာပြင်စမတစိုက်ကိုဖွင့်သောအခါဖယားသခင်ဤနှုတ်ကပတ်တော်ကြောင့်၎င်းမိမိတို့တတ်သိခံချက်ကြောင့်၎င်းအသေးတတ်ချင်းကိုခံရသောသူတို့ဤဝိညာဉ်များကိုရစ်ပလင်အောက်၌ငာမြင်ဤသူတို့ကလည်းတန့်ရှင်းဟုတ်မှန်၍အစိုးပိုင်တော်မူသောအရှင်မိကြီးပေါ်မှာနေသောသူတို့သည်ငါတို့အသွေးကိုတွန်းကြသောအပြစ်နှင့်အလျောက်ဓမ္မပေးပဲအဘယ်မျှကာလပတ်လုံးနေတော်မူမည်နည်းဟုကြီးသောအတန်နှင့်ကြွေးကြော်ကြ၏ထိုသူတို့၌ဖြူသောဝတ်လုံကိုပေးတော်မူ၏သူတို့နည်းတူအသေးသက်ချင်းကိုခံရလက်တန့်သောမိမိလောက်ဖော်ဆောင်ဖက်မြေအကူတို့သည်ပြည့်စုံခြင်းသို့မရောက်မီခဏငြိမ်ဝတ်စွာနေရကြအောင်မည်ဟုသူတို့အားမိန့်တော်မူ၏လို့တွေ့ရပါတယ်ဒီကြမ်းချက်အရဒုက္ခဆင်းရဲခြင်းဘေးဒဏ်ကြီးကာလအတွင်းမှာခရစ်တော်ကိုယုံကြည်တဲ့သူများစွာရှိမဲ့အကြောင်းခရစ်တော်ကိုယုံကြည်တဲ့သူအချို့တို့ဟာဘုရားသခင်နှုတ်ကပတ်တော်ကြောင့်၎င်းဘုရားသခင်အကြောင်းသူတို့ရဲ့တသက်ခံချက်ကြောင့်၎င်းအသက်သက်ခြင်းကိုခံရမဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာအတိအလင်းပြောထားပါတယ်အခန်းငယ်10မှ17ကြားမှာတန့်ရှင်းသူတို့ရဲ့ဆုတောင်းတန်ကိုကျွန်တော်တွေ့ရပြီးသူတို့ရဲ့ဆုတောင်းတန်ကိုဘုရားသခင်နားညောင်းတော်မူကြောင်းနဲ့သောတော်နဲ့ကမ္ဘာလူသားတွေကိုတရားစီရင်ဖို့ဘုရားသခင်မှာမိမိအချိန်တတ်မှတ်ချက်ရှိတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်ဆတ်ထမတစိုက်ကိုကြည့်ကြပါစို့အခန်းငယ်12ကနေ18ကြားမှာဆတ်ထမတစိုက်ကိုဖွင့်သောအခါကြီးစွာသောမြေလှုပ်ခြင်းဖြစ်၏နေသည်အမွှေးဖြင့်ရက်သောအဝတ်ကြမ်းကဲ့သို့မဲ၏လက်အလုံးသည်အသွေးကဲ့သို့ဖြစ်၏သင်္ဘောတဖန်းပင်ကိုပြင်းစွာသောလေတိုက်လျင်အချိန်မတန်သောအတီးကြွေတကဲ့သို့ကောင်းကင်ကျယ်တို့သည်မြေပေါ်သို့ကျကြ၏မိုးကောင်းကင်သည်စာဆောင်လိတ်တကဲ့သို့လွင့်သွား၏တောင်များကျွန်းများအပေါင်းတို့သည်မိမိတို့နေရာအရက်မှရွေ့ကြ၏လောကီဘရင်မူးမတ်စစ်သူကြီးတထေးတကြွယ်ခွန်အားကြီးသောသူမှဆ၍ကျွန်းများလူလူများအပေါင်းတို့သည်မြေတွင်း၌၎င်းတောင်ပေါ်မှရှိသောကြောက်များ၌၎င်းပုန်းရှောင်လျက်နေ၍ထိုတောင်များကြောက်များတို့ကိုခေါ်လျက်ငါတို့အပေါ်တို့ကြကြပါပလင်ပေါ်မှာထိုင်တော်မူသောသူဤမျက်နှာနှင့်တိုးတငယ်ဤအမျက်တော်ကိုကွယ်ကာ၍ငါတို့ကိုဖုံးအုပ်ကြပါအ အမျက်တော်ထင်ရှားသောနေ့ခြေရောက်ပါပြီတကားအဘဲသူသည်ခံရနိုင်မည်နီဟုပြောဆိုကြ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ဗျာဒိတ်ကျမ်းအခန်း6အခန်းငယ်12ကနေ14ကျမ်းမှာတွေ့ရတဲ့အတိုင်းဘေးဒဏ်ရေးကာလမှာကဘာကြီးတစ်ခုလုံးကိုလှုပ်ခတ်စေမဲ့အလွန်ပြင်းထန်တဲ့မင်းကလင်ကဘာမှာတခါမှမလှုပ်ဘူးတဲ့မင်းကလင်လှုပ်မဲ့အကြောင်းနေဟာမဲသွားမဲ့အကြောင်းလဟာလဲသွေးကဲ့သို့หนีသွားမဲ့အကြောင်းကြဲတွေလဲမြေပေါ်မှာကြကြမဲ့အကြောင်းမိုးကောင်းကင်ဟာလဲစာဆောင်လိုက်တဲ့ကဲ့သို့လွင့်သွားမဲ့အကြောင်းတောင်များနဲ့ကျွန်းများအားလုံးဟာလဲသူတို့နေရာအရက်ကနေရွှေ့သွားကြမဲ့အကြောင်းခရစ်တော်ရဲ့မိန့်တော်မူချက်အရကျွန်တော်တို့သိရပါတယ်ဘေးဒဏ်ကြီးကာလမှာကြရောက်မဲ့ဘေးဒဏ်တွေဟာခရစ်တော်ကိုညှင်းပယ်သောသူတို့အပေါ်ဘုရားသခင်တရားစီရင်တော်မူခြင်းဖြစ်ပါတယ်ဘေးဒဏ်ကြီးကာလမှာမိတ်ဆွေပါခြင်းမဲမထင်ပါဘူးဘေးဒဏ်ကြီးကာလရောက်တဲ့အထိခရစ်တော်ကိုညှင်းပယ်ပြီးတော့အသက်ရှင်နေမယ်ဆိုရင်တော့မိတ်ဆွေလည်းလွတ်မှာမဟုတ်ဘူး။ဘုရားသခင်ကိုယုံကြည်တဲ့သူတွေကတော့ဘေးဒဏ်ကြီးကာလအဆအဦးမှာကောင်းကင်နိုင်ငံတော်ကိုခရစ်တော်ကခြေဆောင်တော်မူမှာဖြစ်တဲ့အတွက်ဘေးဒဏ်ကြီးကာလမှာယုံကြည်သူကျွန်တော်တို့တယောက်မှပါမှာမဟုတ်ဘူး။အသင်းတော်ကာလမှာခရစ်တော်ကိုမယုံကြည်တဲ့သူမှန်သမျှတို့ဟာဘေးဒဏ်ကြီးကာလမှာဒုက္ခဆင်းရဲခြင်းတွေကိုခံရဖို့ဒီကဘာလောကကြီးထဲမှာကြံရစ်ကြမှာဖြစ်ပါတယ်မိတ်ဆွေကိုယ်တိုင်ဒါမှမဟုတ်မိတ်ဆွေရဲ့အိမ်ထောင်ဘက်ဒါမှမဟုတ်သားသမီးများအမျိုးတွေလောက်ဖော်ကင်ဖက်တွေကိုယ့်ရဲ့အမျိုးသားချင်းတွေကိုဘေးဒဏ်ကြီးကာလမှာပါစေခြင်းပါဒလားမပါစေခြင်းဘူးဆိုရင်လွတ်မြောက်ရလမ်းတစ်ခုပဲရှိပါတယ်အဲ့ဒါကတော့အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်ကိုယုံကြည်ခြင်းဖြစ်ပါတယ်ဘေးဒဏ်ကြီးကာလမရောက်မီခရစ်တော်ကိုမယုံဘဲတည်သွားမယ်ဆိုရင်လေလူတိုင်းဟာတည်တာနဲ့တရားစီရင်ခြင်းကိုခံရကြအောင်ခရစ်တော်ကိုယုံကြည်သောသူတို့အတွက်ကောင်းကင်နိုင်ငံတော်မယုံကြည်သူအတွက်အပင်ငရဲမိအိုင်ဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်ခရစ်တော်ကိုယုံကြည်သောသူတို့ရဲ့အပြစ်ကြွေးရှိသမျှကိုလဝါကတိုင်မှာခရစ်တော်အသေးခံစဉ်ပေးဆက်ခဲ့ပြီးဖြစ်တဲ့အတွက်ခရစ်တော်ကိုယုံကြည်သောသူတို့ဟာအပြစ်ငရဲမိအိုင်ကနေလွတ်မြောက်ပြီးအိုနာတည်ခြင်းမရှိတော့တဲ့ကောင်းကင်နိုင်ငံတော်ကိုဝင်စားကြရမှာဖြစ်ကြောင်းသခင်ယေရှုခရစ်တော်ကအတိအလင်းမိန့်တော်မူပါတယ်။အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုခရစ်တော်ကိုညှင်းပယ်သောသူတွေကတော့သူတို့ကျိုးလွန်ခဲ့တဲ့အပြစ်တစ်ခုချင်းအတွက်ပြစ်ဒဏ်စီရင်ခြင်းကိုခံရမှာဖြစ်ပြီးငရဲမိအိုင်ထဲမှာထာဝရကာလပတ်လုံးအပြစ်ဒဏ်ခံရကြမှာဖြစ်ကြောင်းခရစ်တော်ယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်။ခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါအခုယုံကြည်လက်ခံရင်အနာဂတ်မှာဖြစ်ပျက်မဲ့ဘေးဒဏ်ကြီးကာလနဲ့ထာဝရငရဲမိအိုင်ကနေကယ်တင်ခြင်းခံရမယ်ဆိုတဲ့ခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ